ရှမသဲခရစ်ဝင်ခန်းကြီး15အငယ်1မှ9ထိုအခါယေရုရှလင်မြို့သားဖာရိရှဲတို့နှင့်ကျမ်းပြူဆရာတို့သည်ချင်းကပ်ပြီးလင်ရှေးလူဟောင်းတို့မှဆက်ခံသောဤဥပရိသကိုကိုရောဤတပည့်တို့သည်အဘဲကြောင့်လွန်ကျူးကြပါသည်သူတို့သည်လက်မဆေးဘဲအစာစားကြပါသည်တကားဟုလျှောက်ကြလင်ကိုရောကသင်တို့သည်အဆက်ဆက်ခံသောဤဥပရိသကိုအမိပြု၍ဘုရားသခင်ဤပညာတော်ကိုအဘဲကြောင့်လွန်ကျူးကြသည်။ဘုရားသခင်ဤပညာတော်ကမိဘကိုယုံသေးစွာပြုလို့အချင်းသူသည်မိဘကိုနှုတ်ဖြင့်ပြမ၏ထိုသူသည်အသေးတက်ချင်းကိုခံစေဟုလာသည်။တင်တို့မူကားအချင်းသူသည်ကိုမိဘကိုတင်တို့အသုံးရနိုင်သမျှသောငါဤဥစ္စာသည်အလူဝတ္ထုဖြစ်စေဟုဆို၏ထိုသူသည်ကိုမိဘကိုပင်ယူသေးစွာမပြုရဟုဆိုကြ၏ထိုသို့တင်တို့သည်အဆက်ဆက်ခံသောဤဥပရိသအားဖြင့်ဘုရားသခင်၏ပညာတော်ကိုပယ်ကြ၏ရှုပ်ဝတ်သောသူတို့ဟေရှာယသည်တင်တို့ကိုရီမှတ်လျက်ဤလူမျိုးသည်နှုတ်နှင့်ငါထံသို့ချဉ်ကပ်၍နှုတ်ခမ်းနှင့်ငါကိုယူသေးကြ၏စိတ်နှလုံးမူကားငါနှင့်ဝေးလိုက်လူတို့စီရင်သောပညာတို့ကိုတွင်တင်၍ဤဥပရေသပေးလျက်ပင်ငါကိုအချီးနီးကိုးကွယ်ကြ၏ဟုနောက်ဖြစ်လက်တန်သောအရာကိုလျှောက်ပတ်စွာဟောခဲ့ပြီဟုပြန်၍မိန့်တော်မူ၏အငယ်10မှ20ထိုအခါလူအစုဝေးကိုအထံတော်သို့ခေါ်၍တင်တို့နားထောင်နားလည်ကြလော့ကတွင်သို့ဝင်သောအရာသည်လူကိုညှဉ်းညူးစေသည်မဟုတ်ကတွင်မှထွက်သောအရာသည်ညှဉ်းညူးစေသောအရာဖြစ်သည်ဟုမိန့်တော်မူ၏တပည့်တော်တို့သည်ချင်းကပ်၍ယခုမိန့်တော်မူသောစကားကိုဖာရိရှဲတို့သည်ကြားသောအခါစေတနာစိတ်ပြက်ကြသည်ကိုသိတော်မူသလောဟုလျှောက်ကြ၏ကိုရောကလည်းကောင်းကင်ဘုံ၌ရှိတော်မူသောငါ၏ခမည်းတော်စိုက်တော်မူမူသောအပင်ရှိသမျှတို့ကိုနှုတ်ရလိမ့်မည်ထိုသူတို့ကိုရှိပါလေစေသူတို့သည်လူကန်းတို့အားလမ်းပြသောလူကန်းဖြစ်ကြ၏လူကန်းချင်းတူးကိုတူးလမ်းပြလျင်နှစ်ဦးတို့သည်တွင်တဲသို့ကြကြလိမ့်မည်ဟုမိန့်တော်မူ၏ပေတုကလည်းထိုဥပမာကိုအကျွန်ုပ်တို့အားဖွင့်ပြတော်မူပါဟုလျှောက်လျင်ယေရှုကသင်တို့သည်ယခုတိုင်အောင်ပညာမဲ့လျက်နေသေးသလိုကတွင်တို့ဝင်သမျှသည်ဝန်တဲသို့ဆင်း၍ရေအိမ်တွင်ဆွပစ်တီကိုနားမလဲကြသေးသလိုကတွင်မှထွက်သောအရာမူကားနှလုံးတဲကထွက်လာ၍လူကိုညှဉ်းညူးစေသောအရာဖြစ်၏မကောင်းသောကြံစီခြင်းလူအသက်ကိုတတ်ခြင်းသူမယားကိုပြမှားခြင်းမိမ့်မလွတ်နှင့်မှားယွင်းခြင်းသူအဥ္စာကိုခိုးခြင်းမမှန်သောတက်တဲ့ကိုခံခြင်းသူတရေကိုဖျက်ခြင်းအရာတို့သည်နှလုံးတဲကထွက်လာ၍လူကိုညှဉ်းညူးစေသောအရာဖြစ်ကြ၏လမစီဘဲလျက်အစာကိုစားခြင်းမူကားလူကိုညှဉ်းညူးစေသည်မဟုတ်ဟုမိန့်တော်မူ၏အငယ်27မှ28ယေရှုသည်ထိုရမှတ်ထွက်၍တူရုမျိုးနှင့်ဇီးတုံမျိုး၏ကြီးလက်သို့ကြွတော်မူလျင်ခါနန်အမျိုးဖြစ်သောမိမတယောက်သည်ထိုနယ်စပ်မှထွက်လာ၍ဒါဝိဒ်၏သားတော်ရှင်ကျွန်မကိုတနာတော်မူပါကျွန်မ၏တမီးသည်နတ်ဆိုးနှိမ့်ဆက်ခြင်းကိုပြင်းစွာခံရပါသည်ဟုဟစ်ကြော်တော်လဲစကားတခွန်းမြပြန်တော်မမူတပည့်တော်တို့သည်ချင်းကပ်၍ထိုမိမပြန်တွားရသောအခွင့်ကိုပေးတော်မူပါငါတို့နောက်သို့လိုက်၍ဟစ်ကြော်လျက်နေပါသည်ဟုတောင်းလျှောက်ကြ၏ကိုရောကလည်းဣတရေလအမျိုးအဝင်ပျောက်လွင့်သောတူးများမှတပါအခြားသောအမျိုးရှိရာသို့ငါကိုမစေမလွတ်ဟုမိန့်တော်မူ၏ထိုမိမသည်ချင်းကပ်၍ပြဝုလျေဂျမကိုကဲမတော်မူပါသခင်ဟုလျှောက်ပြန်လင်ကိုရောကသားဤအစာကိုယူ၍ခွေးအားမပေးမချက်အပ်ဟုပြန်ပြောတော်မူ၏မိမကလည်းမှန်ပါ၏သခင်ခွေးမိဒီကမိမိသခင်ဤစပွဲမှကြာသောစနုပ်စပောက်ကိုစားမြဲထုံးစံရှိပါ၏ဟုလျှောက်ပြန်လင်အိုးမိမသင်သည်ယုံကြည်အားကြီးလှပြီသင်အလိုရှိသည့်အတိုင်းသင်၌ဖြစ်စေဟုမိန့်တော်မူ၏ထိုအချိန်မှစ၍ထိုမိမ့်မ၏သမီးသည်ကျမ်းမာပဂတိဖြစ်လေ၏အငယ်29မှ31ယေရှုသည်ထိုရမှကြွ၍ဂါလိလဲအိုင်နာသို့ရောက်တော်မူလျှင်တောင်ပေါ်သို့တက်၍ထိုင်တော်မူ၏များစွာသောလူအပေါင်းတို့သည်ခြေမစွမ်းမျက်စိကန်းစကားအ အင်္ဂါချို့တဲ့သောသူမှဆ၍အခြားသောအနာယောဂါဆွဲသောသူများကိုဆောင်ခဲ့လျက်အထံတော်သို့ရောက်လာ၍ခြေတော်ရင်း၌ချထားကြ၏အနာယောဂါများကိုငြိမ့်စေတော်မူသည့်ဖြင့်အာသောသူသည်စကားပြောသည်ကို၎င်းချို့တဲ့သောသူသည်ပဂတိဖြစ်သည်ကို၎င်းခြေမစွမ်းသောသူသည်လှမ်းသွားသည်ကို၎င်းမျက်စိကန်းသောသူသည်မြင်ရသည်ကို၎င်းလူအဆွေးတို့သည်မြင်လျင်အံ့ဩခြင်းသို့ရောက်၍ဤကြေလအမျိုး၏ဘုရားသခင်ဂုံတော်ကိုချီးမွမ်းကြ၏အငယ်32မှ39ထိုအခါယေရှုသည်တပည့်တော်တို့ကိုခေါ်၍ဤလူများကိုငါသနာ၏သုံးရက်ပတ်လုံးငါနှင့်အတူရှိကြပြီးစားစရာအလင်းမရှိလန်ခီ၌မောမီကိုစိုးရိမ်သောကြောင့်အစာမစားမီသူတို့ကိုလွတ်ချင်းငါငါအလိုမရှိဟုမိန့်တော်မူလျှင်တပည့်တော်တို့ကဤမြတ်လောက်များသောလူစုတို့သည်ဝါစွာစားလောက်သောအစာကိုဤတော်ရ၌အကျွန်ုပ်တို့သည်အဘယ်သို့ရနိုင်ပါမည်နည်းဟုလျှောက်ကြသောယေရှုကလည်းသင်တို့တွင်မုန့်ဘယ်နှလုံးရှိသည်နည်းဟုမေးတော်မူလျှင်မုန့်ခုနှလုံးနှင့်အနှဲငယ်မျှသောငါးကောင်ကလေးရှိပါသည်ဟုပြန်လျှောက်ကြ၏ထိုအခါလူအစုအဝေးတို့ကိုမြေပေါ်မှလျှောင်းကြစေဟုအမိန့်တော်ရှိ၏မုန်ခနလုံးနှင့်ငါတို့ကိုလည်းယူ၍ဂျေစုတော်ကိုချီးမွမ်းပြီးမှမုန်နှင့်ငါကိုဖဲ့၍တပည့်တော်တို့အားပေးတော်မူ၏တပည့်တော်တို့လည်းလူအပေါင်းတို့အားပေးကြ၏လူအပေါင်းတို့သည်စား၍ဝါကြပြီးမှကျွေးရသောအကျိုးပဲ့ကိုကောက်သိမ့်၍ခုနှစ်တောင်းအပြည့်ရကြ၏စားသောသူအရေအတွက်ကမိမနှင့်သူငယ်ကိုမဆိုဘဲယောက်ျား၄တောင်ရှိသည်ထိုလူများတို့ကိုလွတ်တော်မူပြီးမှလေစီ၍မာဂရလာကြီးလက်သို့ရောက်တော်မူ၏